Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်မေလ19ရက်ဗိုလ်တူနေ့ညနေခင်း VOA စီစဉ်တွေကိုမေကင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုင်းရိုက်ထုံးလွှင့်ပေးနေပါတယ်။ဒီနေ့အစီအစဉ်မှာဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့ FBI ညွှန်ကြားမှုဟောင်းနဲ့သမ္မတဒေါ်နယ်ထရန့်တို့တွစ်ဆုံစကားပြောခဲ့တဲ့မှတ်တမ်းတွေရှိရင်ထုတ်ပေးဖို့ထိတ်တန့် Republican အထက်တော်မှတ်တူကတောင်းဆိုလိုက်ပါတယ်။ပေချင်းမျိုးတော်ကခစ်စ်ပိုးလမညီလာခံတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဒီနေ့မှာတော့တရုတ်နိုင်ငံတောင်ပိုင်းကကွန်မြူနီမှာဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တွေ့ကြညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့တာရှင်နေနာဆင်ကြမှာကရခိုင်ပြည်နယ်ကြောက်ဖြူမြို့မှာတခုတည်းကျန်တော့တဲ့ကယ်ဆယ်ရေးစခန်းမှာနေထိုင်သူတွေကသူတို့ရဲ့မူရင်းနေရာတွေကိုပြန်နေခြင်းနဲ့ဆိုတဲ့အကြောင်းကိုပြောပြပါရစေ။
ကိုအရက်ဒေသကိုနေရာကိုရောက်ရှင်နေဆန္ဒရှိတာကျွန်တော်မိမိနေရာမိမိအိမ်မိမိခြံထက်ပါနေရတဲ့ဒေသပနေရှင်ဆန္ဒလုံးဝမရှိလူတိုင်းလူတိုင်းမရှိဘူ
းတမ်းမြော်သားအဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့အသက်68နှစ်အရွယ်ဦးစိုးမြင့်ကလည်းခုလိုပြောပြတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်ခန္ဒီယတနာနေမြေမှာကြောက်စိန်24ကုမ္ပဏီနဲ့ရေမစိတ်ကြောက်ရှာဖွေသူတွေကြားတင်နာဖြစ်ပွားခဲ့တဲ့တဲ့အပြင်အမေရိကန်သမ္မတ Trump ကရုရှားအကြီးအကဲတွေကိုလျှို့ဝှက်ချက်လက်တွေပြောကြားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့သတင်းစာအုပ်တွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုအောင်လေဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးတော့ပါမယ်ရှင်
။အမေရိကန်မျိုးစားလူညွန့်ရေးအကြံပေးအရာရှိအောင်မိုက်ကယ်ဖလင်ပေါ်ပြောင်းလဲစုံစမ်းစစ်ဆေးပြီး FBI ရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့ညွှန်ကြားရေးမှူးအောင် James Comey ကိုသမ္မတဒေါ်နယ်ထရန့်ကပြောကောင်းပြောခဲ့နိုင်တယ်ဆိုတဲ့သတင်းတွေထပ်ပေါ်ခဲ့ပြီးနောက်မှာလည်း FBI ကြီးကဲဟောင်းရဲ့တွစ်ဆုံမှုမှတ်တမ်းတွေကိုထုတ်ပေးဖို့ထိတ်တန့် Republican ထက်လွတ်တော်မတ်တူကတောင်းဆိုလိုက်ပါတယ်။မှတ်တမ်းမှတ်စုတွေအတန်ဖန်ထားတွေပါဝင်သမ္မတထရန့်နဲ့ FBI ကြီးကဲဟောင်းတို့ကြားဆက်ဆံမှုမှန်သမျှရှစ်သတင်းပတ်ဗိုလ်တူးနေမှာနောက်ဆုံးထပ်ပြီးအောက်လွှတ်တော်ကြီးကျက်စစ်ဆေးရေးကော်မတီထံမှာတင်ပြဖို့ FBI ယာယီညွှန်ကြားမှုအန်ဒရူးမက်ကိတ်ကိုကွန်ပျူတာဂျေဆွန်ရှက်ဖက်ကစာရေးသားတောင်းဆိုလိုက်တာပါပြီးခဲ့တဲ့ဖေဖော်ဝါရီလရဲ့အမျိုးသားလူညွန့်ရေးအကြံပေးရရှိအောင်ဖလင်ယာယူကနှုတ်ထွက်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်နဲ့တွေ့ဆုံခဲ့တာကို FBI ကြီးကဲဟောင်းကမှတ်တမ်းရေးသားထားတဲ့အကြောင်းမနေ့ကပဲနယူးယောက်တိုင်းစင်စာကရေးသားဖော်ပြထားတာပါသမ္မတရဲ့တောင်းဆိုချက်ဟာဖလင်ယော်ကန်နဲ့လုံရက်တစ်ခုဖြစ် FBI ညွှန်ကြားရေးမှူးကောင်ကသူ့သဘောထားကိုထောက်ထားခြံခဲ့ဖို့ရည်ရွယ်ပြီးမှတ်တမ်းတင်ထားတာလို့လည်းသတင်းကဖော်ပြထားပါတယ်သမ္မတရဲ့တောင်းဆိုချက်ဟာတရားစီရင်လုပ်ငန်းတွေကိုနှောက်ယှက်ဟန်တာရောက်နိုင်တယ်လို့သမ္မတကိုတရားစွဲအရေးယူနိုင်တဲ့အထိဖြစ်လာနိုင်တယ်လို့လည်းဥပဒေရေးအချင်းချင်းတချို့ကထောက်ပြနေကြတာပါဒီသတင်းတိုင်းနာမှန်ခဲ့မယ်ဆိုရင်စုံစမ်းစစ်ဆေးမှုကိုကြားဝင်နှောက်ယှက်ရမှာသမ္မတပါဝင်ပတ်သက်နေကြောင်းနောက်ထပ်စိတ်နှောက်ယှက်ဖြစ်စရာဆွဆွဲချက်ဖြစ်နိုင်မယ်လို့လည်းအောက်လွှတ်တော်ထောက်လိုင်းကော်မတီကဒီမိုကရက်ကိုယ်စားလှယ်အတန်စကစ်ကပြောဆိုခဲ့ပါတယ်အမေရိကန်သမ္မတအင်ဂျီရောကတော့နယူးယောက်တိုင်းသတင်းစာရဲ့ဖော်ပြချက်ကိုဒါရိုက်ရည်ညွှန်းတာမျိုးမရှိပေမဲ့အမျိုးသားလူကြီးအချံပေးရရှိအောင်ပေါ်စုံစမ်းစစ်ဆေးမှုကိုအဆုံးသတ်ဖို့သမ္မတထရန့်ကဘသူ့ဘက်မှတောင်းဆိုခဲ့ဘူးလားမရှိကြောင်းမနေ့နောက်မိုက်မှာပဲကြေညာချက်ထုတ်ပြန်ပြီးတောင်းဆိုထားပါတယ်
ရောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့လက်ထက်မှာပယ်ဒိန်းတပ်ဒုံးကျည်တွေနဲ့နျူကလ িয়ার ထိပ်ဖူးတွေအတူတကွရှိနေတာဟာဆိုရင်ပြဿနာဖြစ်အောင်မီးထိုးပေးနေတာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကုတ်ကဲရေးဌာနအကြီးအကဲကပြောဆိုပါတယ်။မြောက်ကိုရီးယားအစိုးရဟာဒုံးကျည်စမ်းသပ်မှုတွေကနေနျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်စွန့်ရည်ရဖို့နှီးကပ်လာနေပြီလို့ဂျပန်နိုင်ငံတိုကျိုမြို့တော်ကအခမ်းအနားတစ်ခုမှာအမေရိကန်ရေးတပ်ဗိုလ်ချုပ်ကြီး Harry Harris Jr. ကပြောကြားခဲ့တာဖြစ်ပါတယ်။
So I've been saying this for the last 2 years. I must assume that Kim Jong-un's claims are true because I know his aspirations.
ဒီကိစ္စကိုပြီးခဲ့တဲ့နှစ်နှစ်ခလေးကပြောခဲ့တာပါ Kim Jong-un ရဲ့တကယ့်ရည်မှန်းချက်ကိုကျွန်တော်သိရှိထားပြီးသူပြောတာတွေကအမှန်တွေဆိုတာကိုအမှတ်ခံပါတယ်ဒါကြောင့်သူပြောနေတာတွေကိုကျွန်တော်ကတော့အတိမတ်ယူပါတယ်နောက်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုအရေးတကြီးလက်ငင်းကင်တွေ့ရမယ်ပြဿနာတစ်ခုအဖြစ်ခံယူရမှာဖြစ်ပါတယ်လို့ရည်တပ်ဗိုလ်ချုပ်ကြီး Harry Harris Jr. ကပြောဆိုခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးကိုကူညီနေတဲ့နိုင်ငံတွေလည်းဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကမနေ့အင်္ဂါနေ့ကသတိပေးပါတယ်ဂျပန်နိုင်ငံအနောက်ဖက်ပင်လယ်ပြင်ထဲကိုကြားရောက်ခဲ့တဲ့မြောက်ကိုရီးယားရဲ့တာလက်ပစ်ကနေတာဝေးပစ်ကြားဒုံးကျည်တစဉ်ပြီးခဲ့တဲ့တင်းငွေနေ့ကစမ်းသပ်ခဲ့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအပြီးသတ်မှာသံမတ်ကြီးဟေလေးကပြောဆိုခဲ့တာဖြစ်ပါတယ်တောင်ကိုရီးယားသမ္မတတဲ့မွန်ဂျေအင်စက်တင်တာဝန်ယူပြီး၄ရက်မြောက်နေ့မှာပဲမြောက်ကိုရီးယားတို့ကသတင်းပတ်တွေအတွင်ဒုတိယမြောက်ဒုံးကျည်စမ်းသပ်မှုကိုလုပ်ခဲ့တာဖြစ်ပါတယ်
အာဖဂန်နိုင်ငံရှိဘင်းကစိုးရမယ်တန်လွတ်ဌာနတစ်ခုကိုအသေးခံဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည်စုံကန်ဆောင်ထားတဲ့စစ်သွေးကြွတွေစီးနင်းတက်ခတ်ခဲ့ရမှာလူနှစ်ဦးထင်မှန်နဲ့တည်ဆုံပြီး20လောက်တန်ရရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေကချက်ချင်းလိုအဆောက်အဦကိုပိတ်ဆို့ဝိုင်းရံခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေတွင်မှာတော့တက်ခတ်သူအလုံးတည်ဆုံသွားကြောင်းလည်းပြောဆိုထားပါရယ်နိုင်ငံပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်မှာဒီကနေ့ဖြစ်ခဲ့တဲ့စီးနင်းတက်ခတ်မှုတွင်အသေးခံဘုံခွဲသူတွေကအာဖဂန်ရီယိုနဲ့ရုံးမြစ်တန်ကြားဌာန RTA အဆောက်အဦဝင်ဝါမှာပောက်ခွဲပြီးတွင်တဲ့ဝင်မှုကျိုးပန်းရာကနေတက်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းကိုရန်တွေ့ရှိခဲ့သူတွေနဲ့အစိုးရရရှိတွေကသတင်းတောက်တွေကိုပြောဆိုခဲ့ကြပါတယ်တက်ခတ်မှုတွေဘယ်သူမှမတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာပြောဆိုလို့မျိုးမရှိသေးပါဘူးအာဖဂန်တာလီဘန်အဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်မဟုတ်ဘူးဆိုပြီးငြင်းဆန်ထားပါတယ် IS အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွတွေကတော့နဂါပြည်နယ်မှာလှုပ်ရှားနေကြတယ်လို့အစိုးရကအစအဦးတွေကမကစီးရီးယားနိုင်ငံမှာခြေဆိုင်ထားတဲ့ IS အစိုးရ IS အဖွဲ့ရဲ့တစ္ဆာကန်တွေကိုထိုးစစ်ဆင်နေတဲ့အာဖဂန်နဲ့အမေရိကန်တပ်တွေကိုပါမကြာခဏတက်ခတ်မှုတွေလုပ်လို့ရှိခဲ့ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီစစ်ထေးရဲ့အာရဝန်တို့အင်ဂျီရောမှာမနေ့တုန်းကတွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခိုင်မာမှုအပေါ်ချီးကျူးပြောဆိုလိုက်ကြပြီးစီးရီးယားနိုင်ငံမြောက်ပိုင်းက IS အစွန်းရောက်စစ်သွေးကြတွေကိုရင်ဆိုင်ရမှာသဘောထားကွဲလွဲနေတာတွေကိုပြောဆိုဖို့ရှောင်ရှားခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးခိုင်မာကြောင်းခေါင်းဆောင်နှစ်ဦးစလုံးကပြောဆိုခဲ့ကြတယ်လို့သမ္မတထရန့်ကတော့အမခန်းလောက်အောင်ကောင်းနေတဲ့ဆက်ဆံရေးတွေတိကျဖို့တိုးတက်လာလိမ့်မယ်လို့ပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံကကတ်ပြည်သူစစ်တွေကိုလက်နက်ကြီးတွေထောက်ပံ့ကူညီဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့တော့ခေါင်းဆောင်နှစ်ဦးစလုံးကတစုံတရာပြောဆိုခဲ့တာမျိုးမရှိခဲ့ပါဘူး။ IS စစ်သွေးကြတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံရက်ကာမြို့ကိုဒီနေ့နှောင်းပိုင်းမှာပြန်လည်သိမ်းပိုက်ရေးအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့စစ်စင်ရေးမှာကတ်ပြည်သူအစ်စ်အဖွဲ့ YPG ဟာအဓိကအခန်းကဏ္ဍကပါဝင်နေတာပါ။တူရကီရှေ့တောင်ပိုင်းဒေသမှာ1984ခုနှစ်ကတည်းကခွဲထွက်ရေးသမားတွေရဲ့ပုန်ကန်မှုတွေနဲ့ရင်ဆိုင်နေရတဲ့တူရကီနိုင်ငံကတော့အစ္စလာမ်အစွန်းရောက်တွေကိုစစ်စင်နေတဲ့မဟာမိတ်ညွန်ပေါင်းအဖွဲ့မှာကတ်ပြည်သူစစ်အဖွဲ့ပါဝင်နေတဲ့အပေါ်တခြားလုံးကန့်ကွက်နေတာဖြစ်ပါတယ်။ Syria ကတ်ပြည်သူစစ်အဖွဲ့ဟာတူရကီနိုင်ငံကတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကတ်အလုတ်သမားပါတီ PKK နဲ့ဆက်နွယ်မှုရှိတဲ့အတွက်တချိန်ကျရင်အမေရိကန်ကပိတ်အပ်ထားတဲ့လက်နက်တွေဟာတူရကီနိုင်ငံကိုရောက်လာလိမ့်မယ်လို့လဲတူရကီသမ္မတကသတိပေးထားတာပါ။ Syria ကတ်ပြည်သူ့စစ်အဖွဲ့ကိုလက်နက်ထောက်ပံ့မှုဆုံးဖြတ်တာဟာအမေရိကန်နဲ့တူရကီကြားမဟာဗျူဟာဆက်ဆံရေးကိုစန့်ကျင်ရာရောက်တယ်လို့လဲကန့်ကွက်ထားတာပါ။ဒါပေမဲ့လည်းမနေ့တုန်းကတွေ့ဆုံချိန်မှာတော့သဘောထားကွဲလွဲနေတာတွေကိုပြောဆိုရမှာတွေ့ရပဲ IS အစွန်းရောက်တည်းရဲ့အမာခံစခန်းဖြစ်တဲ့ရက်ကာမြို့ကိုပြန်လည်သိမ်းပိုက်ရေးလွှဲချက်တွေအလို့အပေါ်အပြည့်အဝသဘောတူညီမှုရခဲ့ကြောင်းသာခေါင်းဆောင်နှစ်ဦးတို့ကပြောဆိုခဲ့ကြပါတယ်ရှင
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ18 kHz 16683လိုင်းကီလိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American သံမြန်မာဝိုင်းစီစဉ်ရဲ့ဗဒူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။ဗီဂျင်းမြို့တော်မှာကျင်းပခဲ့တဲ့ One Belt One Road ခေတ်စ်ပိုးလမ်းမှညီလာခံတက်ရောက်ခဲ့တဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်နိုင်ငံတောင်ပိုင်းကကွန်မင်းမြို့ကိုတွားရောက်ပြီးဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံကိုမပြောင်းရင်တွားရောက်ခဲ့တဲ့ကွန်မင်းမြို့တော်မြို့မှာတော့တရုတ်ကွန်မြူနတီပါတီယူနန်ပြည်နယ်ကော်မတီတွေ့ရမှုချန်ဟောင်းပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းမြန်မာနိုင်ငံဂျာယီဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့မသိရပါဘူး။မနေ့ကညီလာခံအဆုံးသတ်ချိန်မှာတော့တရုတ်ဝန်ကြီးချုပ်လေကတ်ချင်းနဲ့တွေ့ဆုံခဲ့သလိုအာရှအာဖရိကနဲ့ဥရောပကုန်းကြောင်းရေကြောင်းဆက်သွယ်မဲ့27ရာစုပိုးလမ်းမှာစီမံရေးအတွက်အခြေခံမူပေါင်းတွေပါဝင်တနင်္ဂနွေကြားနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့တာပါ။ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာပေကျင်းမြို့တော်မှာမွေးရွာနှလုံးရောဂါအတွက်ဆေးကုသမှုခံယူနေတဲ့မြန်မာကလေးငယ်တွေကိုတွားရောက်ကြည့်ရှုအားပေးခဲ့ပါတယ်။ဒီနိုင်ငံကစေနာဝန်ထမ်းအဖွဲ့ CCFF ရဲ့အစီအစဉ်နဲ့ပေကျင်းမြို့တော်အန်ဆန်ဆေးရုံမှာမြန်မာကလေးငယ်50ကိုဆေးကုသမှုပေးဖို့စီစဉ်ထားကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။မနေ့ကပဲဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီဂျင်းပင်ကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်အားပေးကူညီသွားဖို့ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံရဲ့27ရာစုပိုးလမ်းမှာစီမံကိန်းမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မဒေးကျွန်းကနေတရုတ်နိုင်ငံယူနန်ပြည်နယ်ထိသွယ်တန်းထားတဲ့မြန်မာတရုတ်ရေနံနဲ့သဘာဝဌာနွေပိုက်လိုင်းကလည်းရေနံနဲ့သဘာဝဌာနွေတွေအလုံးအရင်းနဲ့စပီးပို့လို့ဖို့အတွက်ပြင်ဆင်တာတွေကိုအရှိန်ဟုန်ပြည့်စပီးလုပ်နေပါပြီ။မြန်မာဆိုရနဲ့တရုတ်ကုမ္ပဏီပက်ထရိုချိုင်းနာတို့အကြား ကျွန်တော်မိမိနေရာမိမိအိမ်မိမိအိမ်ကိုကုန်းတွဲကုန်းကိစ္စရေနံပေါ်မှာကောက်မဲ့အခွန်ကိစ္စကံကတ်ခွန်ကိစ္စတွေညှိနှိုင်းဆွေးနွေးနေရတာကြောင့်နောက်နေ့ကပြီးတဲ့နောက်အခုအခါမှာတော့ရေနံနဲ့တဘာဝဓာတ်ငွေကိုပိုက်လိုက်နှစ်ခုကနေတဆင့်ပို့လို့ဖို့အပြင်ထံလုပ်နေပြီဖြစ်ပါတယ်။ 2015年5月15日，越南电子贸易商会的代表团在马来西亚的第二版China National Petroleum Corporation啊，大会有六十名的越南的代表团为此刊马参加开闭，那里就加闭的闹。第二天马被迪克内提出，越南电子贸易商会的越南女拉差给批发比。马来西亚的印加尼卡说，越南电子贸易商会的 Nordic Freedom 越南电子贸易商会差闭路变出，大闭的闹。你来拍马被 Delta Tanker 说的越南电子贸易商会拉差股 VOA 个追开哑巴的。 是看甘龙E1、E3，是德巴瓦单位透露，也是看你干的透来的。德巴瓦单位的下来，照片没有干的 BOSCO、DU德巴瓦单位当前石油，哎，你干的这些，你个CNPC 德巴瓦单位是看，哎，你干嘛没得种啊？是看这个菠萝那边批发的。买毛料是些些料的，你妈只有现在的德巴瓦单位摆来哈，只有那个转哈比阿庙，也把那的西门街的股票变卖了，你妈那个也看别人没得种呢。
ชาวผิวมีเนื้อมาโรดีซีมันเก่งชาวเสสเสพเปล่าเลยเปียตนาดีอคุเชนที่ชินีเซ่เปียบาร์เลยพิจารณาเงินมาดีกันเนี่ยสัตว์เมื่อเก่งเสียชิมพูดมาเนี่ยมันเงินเงาเชิดเต็มพิเศษมีใจลุยชามุยมาเทียนชาเลตั้งอารมณ์ดับบาปิดูอู้รู้ตัวเจ้ามาแทนเดียวเชิงกาเลป่าวมาเปียบาร์เลยได้ดับบาปิดชิวรายกูทาร์เลต ဗနာရဝဲဝဝမတန်းတင်စကားမှာတော့တာမန်ရဟန်းတော်တပါးဖြစ်ကနေယူစာပြင်းတဲ့နဲ့အမျိုးသားရေးလှူရှာမှုတွေကြောင့်နိုင်ငံတကာကပါအယုံဆက်ခံလာရတဲ့ဥရတူကြောင့်ရိုက်ကူးထားတာပါ။ဒါမှမဟုတ်ကန်ဆယ်ရှင်ပွဲတော်မှာအကျိုးပြသမဲ့စကားတွေမှာတော့ဥရတူလူသိများထင်ရှားလာရတဲ့အကြောင်းရင်းတွေတွေ့ရပြင်းထန်တဲ့မျိုးသားရေးလှုပ်ဆော်ဟောပြောမှုတွေကမီဒီယာရဲ့အခန်းကဏ္ဍကမိမောင်းထုတ်ပြထားပါတယ်။မျိ ခံရသူတူဦးလည်းဖြစ်ခဲ့ပါတယ
်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့စိုက်ဘာထောက်လှမ်းရေးနည်းပညာကိုသုံးပြီးကွန်ပျူတာစနစ်ကိုထိန်းချုပ်ဝင်ညှစ်တဲ့ ransomware တိုက်ခိုက်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲကျူးလွန်ခဲ့တဲ့ hacker အဖွဲ့ကသူတို့လက်ထက်မှာရှိနေတဲ့နောက်ထပ်ကွန်ပျူတာကုတ်တွေကိုလားစင်မှားယူတဲ့စနစ်နဲ့ရောင်းချသွားမယ်လို့ကြေညာလိုက်ပါတယ်ရှင်။
ကိုယ်လည်းဦးနဲ့မတင်ကြီးထက်တူတဲ့သတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ကြောက်ဖြူမျိုးကကယ်ဆယ်ရေးစခန်းမှာနေထိုင်သူတွေကနေရရင်းကိုပြောင်းကျင်ကြတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ဒီခိုင်ပြည်နယ်ကြောက်ဖြူမြို့မှာတခုတည်းပဲကျန်တော့တဲ့ကယ်ဆယ်ရေးစခန်းမှာနေထိုင်နေရသူတွေကသူတို့ရဲ့မူရင်းနေရာတွေမှာပြန်နေကျင်ကြတဲ့အကြောင်းကိုပြောပြပါရစေ။ဒါပေမဲ့အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေကတော့အဲ့လိုပြန်နေနိုင်ဖို့ရယုံကြည်မှုတည်ဆောက်ဖို့လုံနေသေးတယ်ဖြစ်ပြီးတော့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ပြောကြပါရစေ။အဲ့ဒီကယ်ဆယ်ရေးစခန်းကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံမေးမြန်းသတင်းယူခဲ့တဲ့ကိုကျော်သိန်းကသတင်းပေးပို့ထားပါရစေ။
2022ခုနှစ်အောက်တိုဘာလကကြောက်ဖြူမြို့ပေါ်ကရပ်ကွက်တစ်ခုမှာရုံးဝင်းစံခတ်အခြေအနေတွေဖြစ်ပြီးတဲ့နောက်တာဝန်ရှိသူတွေကနေနှစ်ရက်သုံးရက်တိမ်းရှောင်ခိုင်းခဲ့လို့ကြောက်တလုံးကယ်ဆယ်ရေးစခန်းထဲကိုလူပေါင်း 1,500 ကျော်ရောက်သွားခဲ့တာပါအခုတော့စခန်းမှာလူပေါင်း 1,100 ကျော်ဆက်ရှိနေသေးပြီးစခန်းမှာပဲနေထိုင်လာကြရတာ9နှစ်နီးပါးရှိနေပါပြီအဲ့ဒီလူတွေဟာကြောက်ဖြူမျိုးပေါ်တံပန်ချောင်းရက်ကွက်အနောက်ပိုင်းရက်ကွက်အရာရှိရက်ကွက်တိုးချဲ့ရက်ကွက်စတဲ့မျိုးပေါ်ရက်ကွက်အသီးသီးမှာနှစ်ပေါင်းများစွာခြေဆိုင်နေထိုင်လုပ်ကင်လာကြတဲ့ကြောက်ဖြူဒေသခံတွေပဲဖြစ်ကြပြီးအခုလေသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်နေခွင့်ရဖို့အများစုကစမ်းသပ်ရှိကြပါတယ်ဒီထက်မှာတမ်းမတော်သားအဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းခဲ့ပြီး1986ခုနှစ်မှာတက်တက်အဆင့်နဲ့ငင်းစားယူပြီးတဲ့နောက်ကြောက်ဖြူမျိုးပေါ်မှာပဲတောက်လျှောက်နေထိုင်လာသူအသက်68နှစ်အရွယ်ဦးစိုးမြင့်လဲတဦးအပါဝင်ပ
ါကိုယ်အရက်ဒေသကိုယ်နေရာကိုရောက်ရှင်နေစမ်းသပ်ရှိကျွန်တော်မိမိနေရာမိမိအိမ်မိမိခြံထက်ပါနေရတဲ့ဒီပြပနေရှင်စမ်းသပ်လုံးဝမရှိလူတိုင်းလူတိုင်းမရှိဘူးဒီနေရာရောက်လာတာကရခိုင်ပါတီအဖွဲ့ကလောက်တာနိုင်ငံတော်အစိုးရကလောက်တာအဲ့ဒါသိချင်ကြတော့
ဒီလရှိရနေ့ကပဲစကန်းကော်မတီနဲ့ခရိုင်နဲ့မြို့နယ်အဆင့်အုပ်ချုပ်ရေးမှုတွေရဲမှုတွေလူဝင်မှုကြီးကြပ်ရေးဦးစီးမှုတွေတွေ့ပြီးဆွေးနွေးကြပါသေးတယ်တာဝန်ရှိသူတွေဘက်ကစကန်းတွင်းနေသူတွေအနေနဲ့ကိုယ့်အိမ်ကိုယ်ရာပြန်နေဖို့အဆင်ပြေသေးကြောင်းပြောပြီးဘဲနဘက်ကြားမှာနှွေးထွေးမှုမရှိသေးတာကြောင့်လို့အကြောင်းပြတဲ့အကြောင်းလက်ရှိစကန်းကော်မတီဥက္ကဋ္ဌဦးဖြူချေကပြောပါတယ
်တူနဲ့တူပေါ့နော်ဟိုစိုက်ပေါ့ဟိုကျွန်တော်တငယ်ချင်းနဲ့ကျွန်တော်တငယ်ချင်းရရခိုင်ကျွန်တော်အစ္စလာမ်ဘာသာဝင်ဖြစ်နေတဲ့အတွက်ကျွန်တော် IDB ရောက်နေတယ်ကျွန်တော်တငယ်ချင်းနဲ့ကျွန်တော်နဲ့ဝမ်မေဦးလေးနော်နှစ်ယောက်ချင်းတွေ့တဲ့အချိန်မှာနှစ်ယောက်ချင်းတွေ့တဲ့အချိန်မှာအဆင်ပြေတယ် ဥမာကျွန်တော်တငယ်ချင်းဒီဂုတခုနဲ့သွားနေတဲ့အချိန်ကျွန်တော်နဲ့တွေ့တဲ့အချိန်မှာအဆင်မပြေဘူးပေါ့အဲ့လိုနေထိုင်မှုတွေတော့မရှိသေးဘူးဒါပေမဲ့အဲ့နေထိုင်မှုတွေတော့တည်ဆောက်ရမယ်လို့တော့ပြောတယ
်စကန်ထဲမှာလက်ရှိနေနေရသူတွေကတောင်းဆိုထားတဲ့အတိုင်းမူလနေရာတွေမှာပြန်နေခွင့်ရဖို့ဆိုတာကတော့မဖြစ်နိုင်သေးဘူးလို့ကျောက်ပြည်မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနမြို့နယ်မှူးဦးညီညီလင်းကပြောပါတယ
်သူတို့တောင်းဆိုနေတဲ့မူလနေရာဆိုတဲ့နေရာကတော့ကျွန်တော်တို့လောဆယ်ကတော့ယုံကြည်မှုတည်ဆောက်ဖို့တော့လိုဦးမယ်မဖြစ်နိုင်သေးဘူးပေါ့လေမဖြစ်နိုင်သေးဘူးဆိုတော့သူတို့ကဒီတိုင်းကတော့စခန်းဆိုတဲ့အဓိပ္ပာယ်နဲ့စခန်းမှာဒီတိုင်းနေဖို့ကလည်းသူတို့လူမှုဘဝအတွက်လည်းမကောင်းဘူးပေါ့လေအဲ့တော့သူတို့ကဒီကြဲတဲ့နေရာမှာဒီတိုင်းမဟုတ်ဘဲနဲ့သူတို့ဘက်နဲ့သူတို့ကျွန်တော်တို့ကသူတို့ကိုအဲ့မှာပဲသူတို့ lifestyle လေးဖြစ်သွားအောင်ပေါ့နော်သူတို့ကိုပဲဒီမှာဟိုပါပေါ့ဟို quality ရိုက်ပေးမယ်အေးဆောက်ပေးမယ်ဒီမိမိန်လာစပြေအကုန်စီစဉ်ပေးမယ်ဒီဘက်မှာလည်းကျွန်တော်တို့ကရခိုင်တိုင်းသားဆိုရင်ပြီးခဲ့တဲ့28 28 29ရက်နေ့ရပဲရခိုင်ကကဲသေးစခန်းကိုလည်းကျွန်တော်တို့ကအဲ့ဒီတနေရာဆွေးလိုက်တာပေါ့သူတို့လည်းအဲ့လိုမျိုးလေးပဲအားလုံးကိုဘွားလေးနဲ့ကိုဘောနော်မိသားစုဘွားလေးဖြစ်သွားအောင်ဆိုပြီးလုပ်ပေးတာပေါ့သူတို့လည်းလုပ်ပေးဖို့တော့ကျွန်တော်တို့ကပြောတယ်ပြောဆိုလည်းသူတို့ကလက်မခံဘောလေအဲ့တော့လက်မခံသူတို့ရဲ့မူလနေရာမူလနေရာမူလနေရာတော့ကျွန်တော်တို့ကဟိုပါပေါ့ကျွန်တော်စနောက်ဆိုသူပေါ့နော်သူတို့လည်းယုံကြည်မှုတော့လိုဦးမယ်ထင်တယ်
သူတို့အတွက်အခုလက်ရှိနေရာမှာပဲပြန်ပြီးအခြေဆိုင်နေထိုင်နိုင်အောင်စီစဉ်လှုပ်ဆောင်ပေးဖို့ရထားပြီးလွန်ခဲ့တဲ့တရင်ဘက်ကစကန်းကော်မတီနဲ့တရားခေါ်တွေ့ပြီးတော့ပြန်လည်နေရာချထားရေးကိစ္စပြောဆိုခဲ့တဲ့အကြောင်းစကန်းကော်မတီကစကန်းမိသားစုတွေနဲ့ပြန်ဆွေးနွေးဖို့ပြောထားတဲ့အဆင့်မှာရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးညီညီလင်းကပြောပါတယ်ဒီလူတွေအနေနဲ့လည်းနိုင်ငံသားစစ်စစ်မှုခံယူပြီးတဲ့နောက်ဥပဒေနဲ့အညီတခြားလူတွေနဲ့ဒန်းတူအကာအကွယ်အပြည့်အဝရမယ်လို့လည်းအုပ်ချုပ်ရေးမှူးကအာမခံပြောဆိုပါတယ်အခုဆိုရင်ဒီစကန်းကိုရောက်ပြီးတော့မှပဲစကန်းတွင်းမှာမွေးဖွားတဲ့ကလေးငယ်အရေအတွက်ကိုကတရားကျော်ရှိနေပါပြီဒီလူတွေအားလုံးကိုကုလသမဂ္ဂစာနာရေးခါအဖွဲ့ဘာဝင်နိုင်ငံတကာအဖွဲ့အစည်းတချို့ကအကူအညီပေးထားပေမဲ့လည်းတိတ်မကြခင်မှာပဲသူတို့ကိုထောက်ပံ့နေတဲ့ရိတ်ခါအရေအတွက်ကိုထောက်ဝက်လျှော့ချတော့မယ်လို့ပြောထားတဲ့အကြောင်းစကန်းကော်မတီဥက္ကဋ္ဌကပြောပါတယ်ကြောက်ပြူမှာရှိခဲ့တဲ့နောက်စကန်းတစ်ခုကလူတွေကိုတော့တိတ်မကြသေးခင်တရင်ဘတ်တွေအတွင်းကပဲမျိုးပေါ်အရက်တစ်ခုမှာအိမ်တွေဆောက်ပြီးပြန်လည်နေရာချထားပေးခဲ့ပြီးတော့စကန်းကိုလည်းပိတ်လိုက်ပြီးဖြစ်ပါတယ်။ကိုဖျာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အခြေအနေဆိုင်ရာအကြံပေးကော်မရှင်ကပိတ်ဖို့အကြံပေးထားတဲ့စကန်းတွေထဲမှာတော့ကြောက်ပြူမျိုးကဒီကြောက်တလုံးကယ်ဆယ်ရေးစကန်းမပါဝင်ပါဘူးခင်ဗျာ
။ကုချော်တင်းတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ခန်းတီးရတနာနေနေမှာကြောက်စိန်တူးဖော်ရေးကုမ္ပဏီနဲ့ရေမစိကြောက်ရှာဖွေသူတွေကြားပြဿနာဖြစ်ပေါ်ခဲ့တဲ့တင်းကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဒေသကြီးခန္ဒီရနာမြို့မှာကြောက်စိန်တူးဖော်ရေးကုမ္ပဏီလုံးကွက်အတွက်ရေမစီးကြောက်ရှာဖွေသူတွေကဝင်ရောက်ရှာဖွေရမှာနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်လူ၄ဦးသေဆုံးပြီးအနည်းဆုံး၅ဦးဒဏ်ရာရခဲ့ပါတယ်။ခန္ဒီရနာနယ်မြေမှာကြောက်စိန်တူးဖော်ရေးကုမ္ပဏီနဲ့ရေမစီးကြောက်ရှာဖွေသူတွေကြားပြဿနာဖြစ်ပွားခဲ့တာကြောင့်ကြောက်တူးဖော်မှုကိုရပ်ထားသလိုတရားမဝင်နေထိုင်တဲ့သူတွေကိုဒီလကုန်မှာနောက်ဆုံးထားပြီးတော့ရွှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်။ဒီကြောင့်ပြည်စုံကို view မြန်မာပိုင်းသတင်းတော့ကုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီခင်းဖြစ်ပွားမှုဟာခန်းတီမျိုးကလည်းမိုင်30လောက်အကွာမှာရှိတဲ့မကြံခကြောက်စင်းတူဖို့ရေလောက်ွက်မှာဒီသတင်းမနက်ပိုင်းကဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုအခြေအနေကိုစေးယုံရောက်လူနာတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ခန်းတီဒေတာကန်တယောက်ကအခုလိုပြောပါတယ
်။ဒေတာမားတွေနဲ့တောက်ချတဲ့လူတွေနဲ့ကုမ္ပဏီနဲ့မနေကာဥပိုင်ကုမ္ပဏီနဲ့မှပြည်ပကဖြစ်တာဖြစ်တော့ကကြတော့ဒီနေ့မနက်၈နာရီမှာအဲ့မှာဒီတမားရဲ့ဥပိုင်ဝင်တဲ့ကိုထိုက်တာရှာတော့ကကြတော့အဲ့မှာလုံခြုံရေးတပ်ဖွဲ့တွေကအဲ့မှာဖိကတ်မှုဖြစ်တာကိုခြေတော့ကကြတော့၄ဦးသေဆုံးတာကြောက်ဟုတ်တယ်ကနေဦးသေဆုံးတာကြောက်အခုလေအဖေရောင်းတော့ကြာ၅ဦးတော့ရောက်လာကြောက်အချိန်နေရစပောင်းနေနဲ့လေဘင်းနေမှာထိခံရထားတဲ့အခုဒီကားရောက်တော့ရောက်လာ၄ရောက်တည်တာတော့ပိတ်ကြသွားပြီအခုသူတို့ဥပိုင်ကတီလောင်ထားတဲ့ကံတွေနဲ့ပေါက်ပြီးလောင်လို့ပေါက်ပွဲသွားတယ်ကို
ကုမ္ပဏီလုတ်ွက်အတွင်းကိုလူ900လောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့ရဲလုံကြွေးတက်ဖွဲ့ကလည်းအင်အား100လောက်ရှိကြောင်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ခန်းတီရဲတက်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ခန်းတီမျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တေးကတော့သူကြားသိရတဲ့အခြေအနေကိုအခုလိုပြောပါတယ
်။လူကတော့လူ၄ယောက်တော့တည်သွားတာပေါ့ပွဲချင်းတည်သွားတယ်။နောက်9ယောက်ကျတော့တန်ရန်အကြီးကြီးရသွားတယ်ဆိုတဲ့အောင်ကြားသိရတယ်။ဖြစ်စဉ်ကမနေ့ကအဲ့ဒီဟိုဥပိုင်ဆိုပြီးတော့တော့ question ရတယ်နော်အဲ့ဒီဥပိုင်မှာဝင်လို့တော့အဲ့ဒီမှာတာမရအောင်ဆိုပြီးတော့တနက်နဲ့ပြစ်ပိုက်တယ်ဆိုပြီးဟာအဲဆုံးမဆက်တဲ့ရခဲ့တော့ကျွန်တော်လည်းအဲ့လောက်လေးပဲတီးရတာ
ခန့်တီခိုင်အုတ်ချုပ်ရမှုဥစော်စော်ကတော့အသေးပြောက်ဖြစ်ပွားတယ်ဆိုတာကိုမကြားသေးကြောင်ပြောပါတယ
်ဟုတ်တယ်မြန်မာအင်ပီရီယယ်ဂျိမ်းကဖြစ်တာသေးတာမရှိသေးပါဘူးမကြားသေးပါဘူးဒဏ်ရာရပြီးတော့ရှိရပြောတယ်ညီမစိဘက်ကဒဏ်ရာရတာ၂ယောက်
ये तो का कोयल लो जानिए दिया रे मनिया सारा मनिया यहाँ चाव लो वो ने ते साथाई ने ना न्यारी वाई मात्रु फेरो रे ऐ दिनी जा रो चलो तो फेरी गई देखा रे ये तो पने मुए मुटा रे तो वाला यो चांसियो इलेक्टेड है फेरी गई इलेक्टेड भी हो ये रे उल्टा टाइकाई भी हो तो वो न्यारे याने ये तो का निचाव ना निचे लाइ दे तो वो का ले सीगाने मीशो रे तो वो ने चलो मिला दो रे
ကိုမြတ်စီကံနေပေါ့သုံးသက်ရှင်လုံးမိလောင်သွားတယ်အဲ့လောက်ပဲတည်ရသေးတယ်စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကစီပင်တာယာရေးဝင်ကြီးဦးမြင့်ကြီးကတော့ပြည်ပခမဖြစ်ပွားအောင်ဆောင်ရွက်ခဲ့ပေမဲ့ဒီကနေ့မနေ့မှာအခင်းဖြစ်ပွားတာကိုသာတည်ရတယ်လို့ပြောပါတယ်ဟုတ်ကဲ့ဒီကနေ့ကျွန်တော်တို့
40 ဆတုံးရနေရကျွန်တော်အဲ့ဒီပဲဒီကသွားပြီးတော့ကိုစင်းဆောင်ရပြီးတော့အဲ့ဒီပတ်ဝန်းကျင်နေနေကကျူတော်ပြန်လူတွေကိုဆွတ်ဖို့ရမင်းထုတ်ခဲ့ပါတယ်ညနေရနေလို့လေရှင်းလင်းရေးပေါ့နော်နေမရှင်းလင်းရေး
အသေးပျောက်ရှိတယ်လို့သိရပေမဲ့တရင်အတိအကျမရှိသေးကြောင်းလည်းပြောပါတယ်။ခန်းတီးရတနာမြေမှာကုမ္ပဏီတွေရဲ့ကြောင်းမြတ်လုပ်ကွက်အတွင်းတူဖော်ထားတဲ့မြေစာတွေကိုရေမစေးကြောက်ရှာဖွေသူတွေကဝင်ရောက်ပြီးရှာဖွေတာကြောင့်ပြည်ထနာဖြစ်ပွားတာတွေအရင်ကလည်းရှိခဲ့ဘူးပါတယ်။ဒီလဒုတိယပတ်အတွင်းမှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုယ်တိုင်တွားရောက
ဒီလာကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးဂျုံကဒီလာကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးဂျုံကဒီလာကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးဂျုံကဒီလာကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးဂျုံကဒီလာကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွ 15ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခန္တီမျိုးကယရနာမြေမှာနတ်စီပေါ်နဲ့မကြံခကျောင်းမြတ်တူဖို့ရေလုတ်ကွက်နှစ်ခုရှိပြီးကျောက်စိမ့်တူဖို့ရေကုမ္ပဏီ80လောက်ကဝင်ရောက်လုတ်ကင်နေတယ်လို့ရေမစေးကြောက်ရှာဖွေသူဟာလဲခမန်းကြီး2000နီးပါးလောက်အထိရှိနေတာဖြစ်ပါတယ်
ကမ္ဘောဇာတင်ပေးပို့ထားပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
ဒီကနေ့ဘဒိုးနေညနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ American သမ္မတ Trump ကရုရှားအကြီးအကဲတွေကိုလှုပ်ဝက်ချက်လက်တွေပြောကြားခဲ့တာဆိုတဲ့သတင်းနဲ့ပတ်သက်တာကိုတင်ဆက်ပေးကြပါမယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတ Donald Trump အနေနဲ့ရုရှားနိုင်ငံသားရေးဝန်ကြီးရုရှားသမ္မတတွေနဲ့တွေ့ဆုံခြင်းအတွက်မှာလှုပ်ဝက်ထောက်လှမ်းရေးအချက်အချက်လက်တွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးခဲ့တာတွေဟာသူ့လုံပိုင်ခွင့်ဘောင်းအတွင်းကသာဖြစ်တဲ့အကြောင်းကိုသမ္မတအမျိုးသားလုံခြုံရေးအကြံပေးကကာဝယ်ပြောဆိုလိုက်ပါတယ်။ဒီပြည့်အပေါ်အဓိကပါတီကြီးနှစ်ရန်လုံးကပြစ်တင်ပြောဆိုချိန်မှာပဲအခုလိုကောက်ွယ်ပြောဆိုလိုက်တဲ့နဲ့ပတ်သက်လို့ VOA သတင်းတော် Bill Gallo ပေးပို့တဲ့သတင်းကိုကောင်းအောင်ငါပြောကြားပေးပါလိမ့်မယ်
။ IS အစွန်းရောက်တွေရဲ့အကြမ်းဖက်အစီအစဉ်တွေပါဝင်တဲ့ထိတ်တန်းလျော့ဝဲချက်တွေကိုသမ္မတ Donald Trump မှာရုရှားထိတ်တန်းအရာရှိတွေနဲ့တွေ့ဆုံခြင်းအတွင်းပြောကြားလိုက်တယ်လို့သတင်းမီဒီယာတွေမှာဖော်ပြပြီးမှသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကအဲ့လိုပြောကြားတာကိုဝန်ခံလိုက်ပေမဲ့အဲ့ဒီအချက်လက်တွေကတိတ်အရေးမကြီးတဲ့အောင်ပြောဆိုပါရယ်သမရရပြောကြားချက်ဟာဥပဒေပေါင်းတွင်းကသာဖြစ်တယ်လို့လည်း McMaster ကပြောပါရယ်
It is wholly appropriate for the president to share whatever information
American ပြည်သူရဲ့လုံခြုံရေးအတွက်လိုအပ်တယ်လို့သူထင်မြင်ယူဆတဲ့အချက်လက်တွေကိုသမရအနေနဲ့ပြောဆိုဆွေးနွေးတာဟာသူ့ရဲ့လုံပိုင်ခွင့်ဖြစ်ပါတယ်အဲ့ဒီတိုင်းသူလုပ်ခဲ့တာပါ
ဒ ဒါပေမဲ့ဒီထိတ်တန်းလျော့ရဲ့ချက်တွေကိုတမင်မဲပြောဆိုခဲ့တာလားဒါမှမဟုတ်သူရရှိတဲ့ချက်လက်တွေကိုပြောဆိုရင်မတော်တဆထက်ပြောမိလည်သလားဆိုတာကိုတော့ Mac Master ကပြောမတော်ပါဘူးသမရထရမ်ကတော့နိုင်ငံလုံးလုံးရေးအကူအညီပေးရေးကိစ္စရဲ့တွင်ပတ်သက်ပြီးသူ့မှာပြောဆိုခွင့်ရှိတယ်လို့ Twitter ဆာမျက်နှာမှာရေးသားထားပါတယ်ဒါပေမဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ခေါင်းဆောင် Chuck Schumer က
If the reporting is accurate in one fell swoop
ဒီမီဒီယာတွေရဲ့ဖော်ပြချက်ဟာအမှန်ဖြစ်ပဲဆိုရင်သမရရဲ့ဒီလိုရာကျွန်တော်တို့မဟာမိတ်တွေအတွက်စိုးရိမ်စရာဖြစ်စေသလိုကျွန်တော်တို့ရဲ့တဖက်လူအတွက်လည်းအားတက်စရာဖြစ်စေပါတယ်။ဒါ့အပြင်ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေထောက်လွှဲရေးတပ်ဖွဲ့ဝင်တွေအတွက်အန္တရာယ်ရှိပြီးတော့နိုင်ငံအတွက်လည်းအကြီးအကျယ်အန္တရာယ်ကျရောက်စေနိုင်ပါတယ်
။ဒီမိုကရက်အောက်လွှတ်တော်အမတ်ခေါင်းဆောင် Nancy Pelosi ကလည်း
What the president did was totally
သမရရဲ့ဒီလိုရာစိတ်ပျက်စရာပါ။တကယ်လို့ရာဒီအကြောင်းလူသိရှင်ကြမဖြစ်ခဲ့ဘူးဆိုရင်တကယ်ကိုအန္တရာယ်ရှိပါတယ်။ရည်ရွယ်ချက်ရှိရှိလုပ်တာဆိုရင်လေဒီတဲ့ပိုးဆိုးတဲ့အခြေအနေကိုကျမမတွေးနိုင်တော့ပါဘူ
းတခြားတစ်ဖက်မှာလည်းအမေရိကန်ရဲ့မဟာမိတ်တွေအနေနဲ့သူတို့ရရှိတဲ့သတင်းတွေနဲ့ပတ်သက်ပြီးအမေရိကန်ကိုအတိမပေးတော့မှမျိုးစိုးရိမ်မှုတွေရှိနေပါတယ်ကာတိုအင်စတီကျူကမူဝါဒရေးရာသုံးသပ်သူပက်ထရစ်အက်ဒင်ဒန်က
If the president in this circumstance
တခြားနိုင်ငံတနေနိုင်ငံကအမေရိကန်ကိုပေးပို့လာတဲ့ချက်လက်တွေကိုသမရအနေနဲ့ခုလိုမျိုးတခြားသူတွေကိုတဆင့်ထပ်ပေးမယ်ဆိုလို့ရှိရင်ထောက်လိုင်းဆိုင်ရာချက်လက်တွေပြန်လည်ဖလှယ်တဲ့အနေအထားပေါ်စူးစူးတက်ရောက်လာနိုင်ပါတယ်
မရှာထိတ်တန်းရရှိအနေတွေ့ဆုံခြင်းအတွင်းသမရထရမ်ပြောဆိုခဲ့တာတွေဟာအစ္စရေးကပေးပို့တဲ့သတင်းအချက်အလက်တွေဖြစ်ပြီးလာမယ့်သတင်းပတ်အတွင်းအစ္စရေးနိုင်ငံကိုသွားမဲ့သမရထရမ်အတွက်တော့ဒီအခြေအနေဟာစိတ်မသက်မသာဖြစ်စေပါတယ်ထရမ်အစိုးရအနေနဲ့အောင်မြင်တဲ့ခြေလှမ်းတွေလှမ်းနိုင်မှုကြိုးစားမှုတစ်စိတ်တစ်ပိုင်းအနေနဲ့အခုလိုခရီးစဉ်စီစဉ်နေချိန်မှာအစ္စရေးနိုင်ငံမှာပါဝင်တဲ့အငင်းပွားစရာသတင်းတွေထပ်မံထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကွန်အောင်တင်ဆက်ထားတာဖြစ်ပါတယ်ဒေါက်တာရှင်မြန်ရှင်မကြခင်မှာတင်ဆက်ပေးမယ့် View American တန်ညဘက်9နိုင်နေစင်နိုင်တီမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြစံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အောက်စကဏ္ဍစာတွေကိုနားဆင်ကြဖို့လည်းရှိပါတယ်ဖီယိုကနေဘူဒူးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးထုံးလွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
အမေရိကန်မြေသားလူမျိုးအချံပေးရရှိအောင်မိုက်ကယ်ဖလင်ပေါ်ပြောင်းစုံစမ်းစစ်ဆေးပြု FBI ရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့ညွှန်ကြားမှုအောင် James Comey ကိုသမ္မတဒေါ်နယ်ထရန့်ကပြောကောင်းပြောကန်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ FBI အကြီးအကဲဟောင်းရဲ့တွေ့ဆုံမှုမှတ်တမ်းတွေထုတ်ပေးဖို့ထိတ်တန့် Republican ထက်ထွန်းမှတူကတောင်းဆိုလိုက်ပါတယ်မှတ်တမ်းမဆိုရင်အထံဖန်ထားတွေပါဝင်သမ္မတထရန့်နဲ့ FBI အကြီးအကဲဟောင်းတို့ကြားဆက်သွယ်မှုမှန်မြရှစ်သတင်းမှာဗိုလ်ဒူးနဲ့နောက်ဆုံးထပ်ပြီးအောက်လွှတ်တော်ကြီးချက်စစ်ဆေးကော်မတီထံတင်ပြဖို့ FBI ယာယီညွှန်ကြားမှုကိုကော်မတီဥက္ကဋ္ဌကစာရေးသားတောင်းဆိုထားပါအာဖဂန်နိုင်ငံရှိကန်ကစူရဘန်တန်လွင်ဌာနတစ်ခုကိုအသေးခံဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည့်စုံကန်ဆောင်ထားတဲ့ဆွတ်ဆွေးကြွတွေစီးနင်းတက်ခတ်ခဲ့ရကလူနှစ်ဦးတက်မနဲ့တည်ဆုံပြီး20လောက်တန်ရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်အာဖဂန်လူမျိုးတပ်ဖွဲ့တွေကတော့အစာအုပ်ကိုဝောင်းဝင်းပိတ်ဆို့ပြီးအပြန်အလှန်တက်ခတ်ရမှာတော့တက်ခတ်သူတွေအလုံးတည်ဆုံခဲ့ကြောင်းလည်းပြောဆိုထားပါမြောက်ကိုရီးယားကောင်ဆောင်ကင်ချွန်ဝင်းရဲ့လက်ထက်မှာပက်ထင်းတပ်တုံးချီနဲ့နျူကလ িয়ার တိုက်ပွဲတွေရှိနေတာပြဿနာဖြစ်အောင်မီထိုးပေးရရောက်တဲ့အကြောင်းအမေရိကန်ရေးတပ်ဖွဲ့ချုပ်ကြီး Harry Hess Jr. ကသတိပေးလိုက်ပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တိုင်ယက်အာရဝါတို့အိမ်ပြော်မှာမနေ့တုန်းကတွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခိုင်မာမှုပေါ်ချီးကျူးပြောဆိုလိုက်ကြပါတယ်။ဒါပေမဲ့လည်းစီးရဲနိုင်ငံမြောက်ပိုင်းကအဲဆွေးရဆွေးသွေးကြွတွေကိုရင်ဆိုင်ရမှာသဘောထားကွဲလွဲနေတာတွေကိုပြောဆိုဖို့တော့ရှောင်ရှားခဲ့ကြတာပါ။နှစ်နိုင်ငံဆက်ဆံရေးခိုင်မာတဲ့အကြောင်းခေါင်းဆောင်တို့ကမနေ့တုန်းကတွေ့ဆုံခဲ့ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတင်းကျပ်တဲ့ပြောဆိုခဲ့ကြတာပါ။
သတင်းကြေကျုပ်ကိုကိုအောင်လင်းဦးကကြီးညာပေးကြတာပါဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ Mackin ဖြစ်ထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Stanton ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American အသံညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိ line to meter 24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ဒေါက်တာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.